မြန်မာနိုင်ငံရဲ့စွန့်အင်ကန်တာတိုးတက်ဖွံ့ဖြိုးလာအောင်နိုင်ငံတကာကစမ်းထောင်တဲ့ချီးပြီးအကူအညီတွေပေးနေချိန်မှာဒီချင်းငွေတွေကိုစနစ်တကျသုံးစွဲနိုင်ဖို့အတွက်စွန့်အင်ကန်တာမှာဘာတွေလိုအပ်နေလဲဆိုတာကိုမြန်မာပြန်ပြည့်မြဲစွန့်ရင်တင်ကဥအောင်မြင့်ကပြောပြပေးမှာပ
ါကျွန်တော် long term ပြန်မယ်ဟာကိုဥပမာဆိုရင်ကျွန်တော်ကဒီ national recovery plan မှာဆိုတော့ world bank ကနေပြီးတော့တနိုင်ငံလုံးမှာ 30% မှာရှိတဲ့ grid တွေကိုသူ့တောက်ရဲ့တတိမှာတနိုင်ငံလုံးမီးလင်းအောင် 100% ဖြစ်အောင်ဖြန့်ကျက်သွားမယ်လို့ပြီးသူကမူချပါတယ်အဲ့တော့လုံနိုင်အောင်လည်းငွေတွေချပေးပါတယ်ကျွန်တော်ဆက်ရမှာပါနိုင်ငံလုံးကသုံးတဲ့ငွေတွေဟာတင့်တော်တဲ့လမ်းကြောင်းပေါ်မှာကျွန်တော်မရောက်နေတဲ့အခြေအနေတော့ရှိပါတယ်။ဘာကြောင့်လဲဆိုတော့ဒီ project အားလုံးကဒီနိုင်ငံတကာအဖွဲ့ကြီးရဲ့ expert တွေက secondary data တွေနဲ့သူတို့ရနိုင်တဲ့လမ်းလမ်းမီတဲ့ data တွေနဲ့ပဲလုပ်တဲ့အတွက် ground မှာဖြစ်မှန်သူဖြစ်တဲ့ plan မျိုးတွေမဟုတ်ပါဘူး။ဒီသူတို့ပညာရှင်ပိုင်းနေတဲ့ကျွန်တော်တို့ဆွေးနွေးတာရှိပါတယ်။ ground data ကိုသူတို့မှမရနိုင်တဲ့အတွက်ဒီလိုပဲလုပ်ရပါတယ်လို့ပြောပါတယ်။ကျွန်တော်အမြင်ကတော့ ground data ရအောင်ကိုယူရမှာပါ။ရအောင်ယူပြီးလုပ်မှဒီကျွန်တော်ကဒီအချိန်တိုင်းဒါအတူတူမှာကျွန်တော် ground မှာတကယ်ဖြစ်နေတဲ့အခြေအနေကိုဆက်ဆက်တဲ့အကူအညီကိုရမှာပါ။သူ့ညာနဲ့သူတုံးလိုက်လို့ရှိရင်ဒီသူကသူ့ရဲ့ group momentum ရှိသေးတာပါဒီလိုရှိလာမှာပါအဲ့တော့အဲ့ဒီ account ဖြိုးတာတွေကိုအစိုးရဘိုင်းနဲ့အစိုးရရဲ့ direct အာဏာရှိတဲ့ account ဖြိုးနည်းမဟုတ်ပဲနဲ့ပြည်သူကပါဝင်ပြီး account ဖြိုးတဲ့နည်းတွေလုပ်ဖို့လိုပါတယ်ကျွန်တော်စိုးရင်တာကအဲ့ဒီအရာက miss ဖြစ်နေပါတယ်စွန့်အင်ကဏ္ဍကိုကင်တွယ်မယ်ဆိုရင်တော့ multi sector ဖြစ်ရမယ် multi disciplinary ဖြစ်ရမယ်ပြည်သူပါကိုပါရမယ်လက်ရှိ ground မှာရှိနေတဲ့အခြေအနေမှန်လေးကိုဒီဒီမှာဖြည့်ရှင်းရမယ်ခုနလိုပေါ့ငွေလုံးကြီးကင်ပြီးတော့ဒီနိုင်ငံတကာအဖွဲ့အစည်းတခုကနေ expert တကနေချလိုက်တဲ့လမ်းကြောင်းမှာအသေးထိုင်ပြီးလုပ်တဲ့အမျိုးကိုရှောင်ရှားရမယ်ဆိုတာမျိုးကိုကျွန်တော်တို့အခုစူးစမ်းပြီးပြောဆိုနေပါတယ
်ဟုတ်ကဲ့ဆရာဆရာဆော့ဆော့ပြောသလိုဆိုတကယ်လိုအပ်တာ data ပေါ့နော်ဒီ data တွေရအောင်ရော
ကျွန်တော်တို
့ဘလုံးပုံစံမျိုးနဲ့ပေးနိုင်ပါလဲဆရာ
ကျွန်တော်ဒီကိစ္စကို world bank တို့ဘာလို့လဲဆွေးနွေးပွဲတွေမှာပြောမှုပါတယ်တခြားနိုင်ငံတကာမှာကျွန်တော်သိသလောက်ကလည်း ground data ရဖို့ကဒီ assessment preparation phase မှာကျွန်တော်လုပ်ပါတယ်ဒီကိစ္စအတွက်ငွေသုံးရပါတယ်အချိန်လေးတိုင်းပြအခုပေးရပါတယ်နောက်တစ်ခါအဲ့ဒီကောင်လုပ်တဲ့ဆက်မှာဒေသခံပြည်သူတွေပါဝင်တဲ့မဂ္ဂဇင်းတွေလုပ်ရပါတယ်သူကဌာနနဲ့တွေမဟုတ်ပဲနဲ့အဲ့ဒါလုပ်လို့ရှိရင် तू ကတက်ဆိုင်ရာ तू အပိုင်းလိုက်ပိုင်းလိုက် data တွေကရလာမှာပါမရလာစရာအကြောင်းမရှိပါဘူးကွာကအဲ့ဒီအပိုင်းကိုလုံးဝမလုပ်တော့ဘဲနဲ့ပေါ်ရံတော့ပဲလုပ်ပြီးတော့အောက်ခြေမှာဘာတွေဖြစ်နေသလဲအောက်ခြေတွေဘယ်လိုကိုအားကိုနဲ့မီးလင်းနေသလဲခြေတွေဘယ်လိုရှိတဲ့စားတွေအချက်လက်တွေကမပေါ်လွင်ပါဘူးခုနလိုဒီ Warben ADB ကြိုက်ကလို expert တွေလုပ်တဲ့နေရာမှာဒါကြောင့်မို့ဒီ assessment တွေခုနက preparation phase နဲ့ကိုငွေသုံးပြီးတော့ Warben တို့ ADB တို့ကြိုက်ကလို့ GIZ တို့လို့အဖွဲ့အစည်းတွေက data ကိုအရင်ရအောင်ယူသင့်ပါတယ်ယူပြီးတော့မှဒီ data ခံနေနဲ့ပူပေါင်းရမယ်နောက်တစ်ခါကိုတူကိုတက်မီးလင်းရေးကိုတကယ်လုပ်နေတဲ့ပုံစံတွေနဲ့ပူပေါင်းပြီးလုပ်မယ်ဆိုရင်ကျွန်တော်တင်တဲ့အပြည့်မှမှာပဲကျွန်တော်ခုလိုအချိန်မှာလုတ်ပြန်လုတ်လိုက်တဲ့လုံနိုင်တဲ့အခြေအနေမှာရှိနေပါတယ
်ဆရာဆက်ဆက်ပြောလို့ပေါ့နော်ဒီ World Bank က2030မှာတနိုင်ငံလုံးမီးလင်းရမယ်ဆိုလို့လုပ်နေဆိုတော့အခုက
3
နှစ်နီးပါးလောက်ကြံပါသေးတယ်14နှစ်ပေါ့လေဒီအတွင်းမှာသူတို့တွေရဲ့ဟိုက plan ပေါ့နော်သူတို့ရဲ့ season ထဲမှာဒီလို assessment ပေါ့နော်ဒီတနိုင်ငံလုံးရဲ့အတိုင်းအတာနဲ့ဘာတွေဖြစ်နေလဲဆိုတာသိအောင်လုပ်ဖို့ပါရာမျိုးများနေပါလား
သူတို့ plan ကတော့ဒီလိုပါခင်ဗျာသူတို့ plan ကကျွန်တော်ကဒီအခုလက်ရှိတဲ့နိုင်ငံတော်မှာ 30% ကျော်ကျော်ရှိတဲ့ national grid ကြီးကိုတနိုင်ငံလုံးကိုကွန်ရက်အုပ်မိသွားအောင်ပေါ့နော်ဒီသူတို့ရဲ့ geo special design ဆိုတာရှိပါတယ် satellite ကနေကြီးလိုက်ပြီးတော့ဒီလိုကွန်ရက်ကတဖြည်းဖြည်းဖြန့်သွားပြီးတော့သူတို့မြင်တဲ့ perimeter တွေကဘယ်လိုနိုင်ငံလုံးမီးလင်းသွားမယ်ဆိုတဲ့ဒီဇိုင်းရှိပါတယ်။ဒီအကောင့်တွေ foreign တွေမှာပါဝင်ပတ်သက်တဲ့ဝန်ကြီးဌာနကဝန်ကြီးဌာနဘောင်းဆောင်ပါဝင်ပတ်သက်ရမယ်။ဥပမာကျွန်တော် Ministry of Industry လိုမျိုးစင် Energy Efficiency ကိုကင်တွယ်နေတယ် Ministry of Science and Technology Renewable Energy Standard တွေကိုကင်တွယ်နေတယ်။အဲ့ဒီဝန်ကြီးဌာနတွေရဲ့ Intel အရိုက်ပါဝင်ပူးပေါင်းမှုတွေလိုတယ်။နောက်တစ်ခါလက်တွေ့ကြီးသူတွေက90ရာခိုင်နှုန်းတော့နေရာမှာအာဒီတနင်္ဂနွေလုံးငယ်ရနှစ်ပေါင်းများစွာတွေကကိုထူကိုထပေါ့လေကိုဘကူမီးလင်းနေတဲ့လူတွေအများကြီးရှိတယ်သူတို့ပါဝင်မှုရှိရမယ့်မက်ကနီဇင်ကိုကျွန်တော်တောင်းဆိုပါတယ်ဒါပေမဲ့ဒီငကောကထားတဲ့ focus ministry လောက်နဲ့ပဲအကောင့်တွေပေါ်တဲ့သဘောတွေဖြစ်နေတော့ဒီငွေတုပ်ကြီးကိုကျွေးဖတ်တင်သွားမှကျွန်တော်စိုးရိမ်ပါတယ်ဆိုတော့လက်တွေ့ကျွေးမှဒီလေနိုင်ငံတော်ပိုင်းလက်ရှိ main grid 30%ကဒီနေ့ကျမလုပ်နိုင်သေးဘူးမလုပ်နိုင်သေးပဲဒါကို extend လုပ်ဖို့ကြိုးစားတယ် extend လည်းလုပ်နေတယ်တက်နေသမျှအဲ့တော့ကျွန်တော်ကဒီမနိုင်မနေနဲ့ဒီပြည်သူကကိုယ့်ဘက်ကိုလုံနေတဲ့ပုံစံကြီးရှိပါရဲ့နဲ့သူတို့ကိုလုံနိုင်တဲ့လုံထုံးလုံကြီးတွေသူတို့ပါဝင်လုံနိုင်တဲ့လုံထုံးလုံကြီးတွေသူတို့ပါဝင်ပြီးတော့လုံနိုင်အောင်ငွေကြေးပမာဏတွေခုနကဝါဘန်ဘယ်လိုပါလို့တုံးတဲ့ငွေတွေပေါ်မှာသူတို့ရှိကိုတိုက်ရိုက်တုံးနိုင်အောင်ဒီချင်းငွေတွေနောက်တစ်ခါသူတို့လိုတဲ့နည်းပညာတွေကိုရရှိအောင်နိုင်ငံတော်ရဲ့စီစဉ်ပေးမှုတွေကအခုချိန်မှာကျွန်တော်ကအတော်လေးကိုအားနေပါတယ
်။ဆိုင်တော့အခုလိုပေါ့နော်ကိုထူကိုထထုံးနေကြတဲ့ဒီလူလူတွေဒီပြန်ပြည့်မြဲစွန့်ရင်တွေကဘယ်လိုမျိုးစားကမြန်မာနိုင်ငံနဲ့တင်တော်မယ်နောက်ဒီပြန်ပြင်းပြင်းဆွင့်နဲ့ပတ်သက်ပြီးတော့ဘလို့အကူအညီတွေပေးနိုင်နေဆိုရင်ဘလို့လုပ်နိုင်လဲ
ကျွန်တော်အနေနဲ့ပြောမယ်ဆို နံပါတ်၁ပိုင်းကကမ္ဘာပံကခုနလိုပေါ့နော်ဒီကျွန်တော်ဒီကြားတလို့ဆိုရင်1ဘီလီယံရတာပါတယ် energy တွေအဲ့ဒီမှာအခု400 million ကကျွန်တော်လွန်ရှုပ်လိုက်ပါပြီနောက်တခြားသောလွန်ရှုပ်ရတဲ့အခြားအိတ်တွေလည်းအများကြီးရှိပါတယ်အဲ့ဒါကနိုင်ငံတော်ရဲ့ခုနပြောတဲ့ဒီ energy master plan နဲ့ဒီ NEP ပေါ့နော်အဲ့ဒါကိုအထောက်အပံ့ပြုဖို့ပဲဖြစ်နေတော့ကျွန်တော်အနေနဲ့ခုနအစိုးရအကြောင်းကိုကျွန်တော်ပြောပြပါပြီနောက်တစ်ပိုင်းကတော့ကျွန်တော် renewable energy ကန္တာကကျွန်တော်နိုင်ငံမှာ renewable energy ဖြစ်တဲ့ခုနအသေးစားအလက်စားအသေးစားရရားစစ်လီတွေနောက်ပြီးစီဝတောင်ကိုတုံးတဲ့ဟာတွေဒါတွေကကျွန်တော်တို့ကနိုင်ငံမှာဒီငကူကကိုကမီးမရတဲ့အတွက်သူကရှိကမီးမရတဲ့အတွက်ကိုတူကိုတာပုပ်လိကကထက်ထက်မြက်မြက်လုံလာတယ်အများကြီးရှိပါတယ်အခုဆိုလာတွေကလည်းဈေးကျလာတဲ့အတွက်ဒီဆိုလာဈေးကွက်ကလည်းသူကသူပုပ်လိကကနေမှာအဆင်အဆုံးတွေတောင်မှကျွန်တော်တို့ကဒီမှာနိုင်ငံမှာတုံးနေတဲ့နိုင်ငံလုံးတုံးနေရတဲ့အခြေအနေရှိနေပါပြီဒါကြောင့်မလို့အဲ့လို renewable energy ကန္တာကိုနိုင်ငံတော် policy ပိုင်းမှာကိုကျွန်တော်ကချထားပြီးတော့ဒီသက်ဆိုင်ရာဌာနဆိုင်ရာတွေနိုင်ငံတကာအကူအညီတွေကအာရုံပြုပြီးကူညီမယ်ဆိုရင်ကျွန်တော်ထင်ပါတယ်ဒီအခုပြဿနာကိုတိုးတက်ဖို့ရမှာပါကျွန်တော်တို့မှာအခုတော့တဲ့နောက်တစ်ခုကကျွန်တော်တို့မှာ energy efficiency ဆိုတာရှိပါတယ်တကယ်ကိုထိရောက်တဲ့ဒီမက်သတ်တစ်ခုပေါ့နော်အဲ့ဒါက renewable energy လို့ပြောလိုက်မှာခုနဘယ်ဟာကောင်းလဲလို့ကျွန်တော်မေးပါတယ်တကယ်တော့ကျွန်တော်အမြင်လို့ဆိုရင်လိုအပ်ရင်လိုအပ်သလို hybrid တွေလောက်ရမှာပါhybrid system နဲ့လုပ်ပြီးတော့မတန်ကောင်းတဲ့ဒီ technology တွေခုနလိုပဲ system ကို change လုပ်တဲ့ဒီ electronic technology တွေအများကြီးဖွံ့ဖြိုးနေတဲ့အချိန်မှာဒီဟာတွေကိုကျွန်တော်တို့နိုင်ငံကဦးစားပေးရောက်ချပြီးပြည်သူတွေကိုပါဝင်ခွင့်ပြည်သူတွေကိုဒုက္ခတက်လုပ်တဲ့လူတွေကိုဒီနိုင်ငံတော်မှာခုရှိနေတဲ့ဒီကျွန်တော် IPP ပေါ့ individual power producer တွေ foreign IPP local IPP နောက်တစ်ခါ small power producer အသေးစားလက်စားလေးလုပ်နေတယ်အဲ့ကကျင်းလက်မီလင်ရေးကိုဒီကုတာလုပ်နေတဲ့ BSPP ကိုလည်း very small power producer တွေကိုတရားဝင်ကျွန်တော်တို့က renewable decentralized renewable energy လို့မူမျိုးကိုရှေ့ထားပြီးတော့ energy efficiency မူမျိုးကိုရှေ့ထားပြီးတော့နိုင်ငံတော်ကအားပေးလိုက်မယ်ဆိုရင်ခုန Warben ADB ကြက်ကလို့အကူအညီမျိုးတွေကလည်းသူ့ရဲ့ငွေတွေကအဲ့လိုနေရာတွေကိုထိရောက်စွာသုံးနိုင်တဲ့ mechanism တွေချပေးနိုင်မယ်ဆိုရင်ကျွန်တော်အမြင်ကတော့စံပြီးပြုမတန်အလားအလားကျက်စစ်ကတောင်းပါပါ
မြန်မာပြန်ပြင်းမြင်းဆွင့်ရင်တင်ကဥအောင်မြင့်ပြောကြခြင်းလည်းပဲဒီသတင်းပတ်သက်တိတ်ပန်တဲ့မြေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်နော်